ပေါ်လုံးမျိုးနယ်ရန်ကုန်စစ်တွေကားလမ်းပေါ်မှာဩဂတ်လ29ရက်နေ့ညပိုင်းမှာကုန်တင်ကား3စီးမိရှုဖျက်ဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကရောဒေသခံတွေဘက်ကပါပြောဆိုနေကြပါတယ်။မြန်မာစစ်တပ်ကနေရသားကားကိုတုံးပြီးစစ်ပစ္စည်းတွေတင်ဆောင်လာလို့ရခိုင်လက်နက်ကိုင်အဖွဲ့ကစစ်ဆေးဖို့ကြိုးစားမှမိရှုထွက်ပြေးသွားတယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။ရခိုင်ဒေသဘက်မှာမြန်မာစစ်တပ်ကရောရခိုင်လက်နက်ကိုင်အဖွဲ့ကပါရိတ်ခါတင်တာနဲ့ကားတော်လာခွင့်ကိုပိတ်ပင်နေတဲ့အခြေအနေမှာရှိနေတယ်လို့လည်းဒေသခံလက်တော်ကိုယ်စားလှယ်တွေကပြောပါတယ်။ VOA သတင်းတော်နိုင်ခွင့်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ပုံရုံမြို့နယ်ရိုးတရုံနဲ့တဲသောရွာကြားကားလမ်းပေါ်မှာကုန်တင်ကား3စီးမိရှုဖျက်ဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ်
။အဲဒီကုန်တင်ကမိရှုခံရတယ်ဆိုကြားတယ်မနေ့ကညလို့ပေါ့အကြံဉာဏ်ကြီးရတယ်ဒီပါရည်ရည်တော့ကြောင့်ဖိချောက်တဲ့ဟာပဲဒီမှာပေါ့ဒီလိုမျိုးကြောက်လန်းအောင်လည်းဓမ္မဆက်တော်မူရဲ့အနောက်ချက်ပြီးလို့ဆိုရင်မျိုးတော်ကိစ္စနဲ့ဆက်တယ်အယုတ်တရုံရဲ့ကိုယ်ခံလောက်ပါပဲဆိုတာဒီလိုတော့နေတယ်တရားစုပ်သွားတဲ့အဖွဲ့ရဲ့ဖြစ်နိုင
်အလားတူရှမ်းပြည်နယ်မြောက်ပိုင်းလာရှုသိန်းနေကြကားသုံးစီးနဲ့မော်တော်ဆိုင်ကယ်တစ်စီးကိုမြောက်ပိုင်းမာမိတ်ဖွဲ့ကနေတင်မတဲ့မှာမိရှုဖျက်ဆီးခဲ့ပြီးရခိုင်နဲ့ရှမ်းပြည်နယ်တွင်ကားမိရှုခံရတဲ့ဖြစ်စဉ်တွေကိုတပ်မတော်ကနေတရင်ထုတ်ပြန်သွားမယ်လို့လည်းဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်ဩဂုတ်လ28ရက်နေ့မနက်ပိုင်းမှာကြောက်တော်နဲ့မြက်ဦးနယ်ဆက်မြန်မာစစ်တပ်ရဲ့အဆိုင်ချထားတဲ့လေးမျိုးတောင်တပ်စခန်းကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေခဲ့တာပါ။တိုက်ပွဲတွင်ကြဆုံမှုတွေကိုတော့နှစ်ဖက်ပြောဆိုနေကြပေမဲ့တိကျအသိမပြုနိုင်ခဲ့ပါဘူး။ဒါ့အပြင်ရန်ကုန်စစ်တွေကားလမ်းကိုလည်းနှစ်ဖက်သားတွေကနေတွန်းလောက်ခွဲပိတ်ပင်ထားခဲ့ပါတယ်။မြင့်မြင့်သေးသောဒေသခံရွာသားတို့ကတော့ကုန်တင်ကားမှာစန္ဒရိခါတွေပါလို့မီးရှို့ခဲ့တယ်လို့ယူဆကြအခုလိုပြောပါတယ
်။ဒီကုန်တင်ကားတွေကိုတုံ့ပြန်နေတဲ့ကဲဟုတ်ပါပြောပုံပါစေတမ်းမတော်ကိုရိတ်ခါတယ်သွားတာတော့ဖို့ပိုင်းကလို့အလုံးများမပြီးဘူးလေခုနကရှိပါမှာသူတို့ရေးကြည့်ပါလေပြောတယ
်ရခိုင်လက်နက်ကအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့မြန်မာစစ်တပ်ကနေအရသာကားတွေကိုတုံးပြီးစစ်ပစ္စည်းတွေဆက်ဆောင်လာလို့အေအဖွဲ့ကနေစစ်ဆေးခဲ့ကြအောင်ခုလိုပြောပါတယ
်အဲဒီကားတွေရတဲ့ဒီမြန်မာစစ်တပ်ကနေပြီးတော့အရသာကားတွေတုံးပြီးတော့မှဒီလိုဒီထပ်ဖို့ပြည်ပြည်တွေကြောင်းတာဗျာကျွန်တော်တို့ကစစ်ဆေးဖို့အတွက်တော့ရပ်တန့်နေရှင်ပါဒီလိုကကားတွေကနေချင်းပြီးတော့ပြေးတယ်ပေါ့အဲဒီလိုကဒီလိုမျိုးချိုးပြီးတော့ပြေးတယ်လို့ရှင်ပါတယ်ပြရတာကတော့အဲဒီကားတွေကလူကြောင်နဲ့ရပ်ပြည်ပြည်တွေစလုံးနဲ့ပြည်ပြည်တွေလည်းပါတာပါခင်ဗျာကားတွေကဒီလိုမျိုးချိုးကတိကြရတဲ့ဒါတွေဘာလို့ပါမှန်းလို့ကျွန်တော်တို့မသိဘူး။ဖြည့်ပြီးကြရတဲ့ဓမ္မစကားကိုစစ်တာလို့ဖြည့်ပြီးကြရတဲ့ဒါကျွန်တော်တို့ပြောကြရတယ်
။ပုံညွှန်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုဆက်လက်ဥခင်မောင်လာကတော့ရင်းမွေဆောင်တိုက်ပွဲကြီးတရက်ပိုင်းဒီမှာမြန်မာစစ်တပ်ကရောအေအေရခိုင်လက်နက်ကင်ဖွဲ့ကပါဖိခါတင်တာနဲ့ကားသွားလာခွေကိုပိတ်ပင်ထားတယ်လို့ဆိုပါတယ်။
မဖြစ်တော့ဘဲတတာတွေရှိနေဆိုတော့ဘယ်သူတို့ဘယ်သူမှမပြောခဲ့ဘူးအခုကအဲ့ဒီရေခါတို့ဘာတို့ကမဖြစ်ခလုံးမပိတ်နေကြတော့ဘူးကာမပေါ်ရဆိုတော့အကုန်လုံးလူထုကကြမှာပြတ်ပါတော့တာလေ
ဒီရက်ပိုင်းတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့အရသားတွေလည်းတေကြီးထိခိုက်မှုတွေများနေပါတယ်ဩဂုတ်လ28ရက်နေ့နဲ့29ရက်နေ့ဗုဒ္ဓတော်မြို့နယ်စင်သေးပြင်းရွာဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသားတွေထိခိုက်မှုရှိခဲ့တယ်လို့စင်သေးပြင်းရွာသားသူကပြောပါတယ်
ဒီကောင်လေးနဲ့ဆိုဟိုတော့အစီမှာပေါ့လေတက်ကနေလက်လက်ကြီးပိုက်လို့ဥယင်သာရောမှာလက်မောင်သာဆိုတဲ့ဒီရဲ့နေတလုံးလေးလောင်တော့တယ်ဆင်းပြေပြေဆိုတဲ့ဒေလီရောမှာလေးကလေးမဦးလက်လက်ကြီးကြည့်တယ်နောက်ပြီးတော့အစီစီရဲ့နေရတာပေါ့လေအဲ့ဒီထိတ်ထူပေါက်ဆိုတဲ့ရောမှာဒေလီတရက်ကိုပြစ်ပတ်ခံနေဆိုပြီးတော့တင်းလေးကြပါတယ်
အမျိုးသမီးတွေလက်နက်ကြီးထိမှန်ပြီးထိတ်သူပေါက်ရွာသားတို့တိတ်ဆုံးခဲ့တဲ့ကြောင်းထိတ်သူပေါက်ရွာသားတို့ကလည်းအတီးပြုတ်ပြောဆိုခဲ့ပါတယ်။တမတော်သတင်းထုတ်ပြန်ရေးအဖွဲ့ကတော့ဗုဒ္ဓတာမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလည်းမင်းပြမြို့နယ်တွင်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးကြားရောက်ပေါက်ကွဲခဲ့လို့ကျောင်းနေရွယ်ကလေး3ဦးတိတ်ဆုံးပြီးလူကြီးတချို့တန်ရန်ရရှိသွားခဲ့ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်လက်နက်ကိုင်အဖွဲ့ကိုစွပ်စွဲထားပြီးရခိုင်လက်နက်ကိုင်အဖွဲ့ကတော့ညှင်းဆူထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ရခိုင်လက်နက်ကိုင်အေအေတောင်မလောင်ဖွဲ့ TNL ကိုကဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်။တိုက်ပွဲတွေဆုံးသနိုင်ဖို့လာမယ့်ဩဂုတ်လ30ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာပြုလုပ်မဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပြည်ထောင်နိုင်ငံဆွေရကနေလုံခြုံရေးရအာမခံချက်ပေးထားတဲ့အတွက်မြောက်ပိုင်းမဟာမိတ်ဖွဲ့တွေတက်ရောက်သွားဖို့ရှိတယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။